American Congress လို့တော်ကအတည်ပြုထားတဲ့ဒေါ်လာဘီလီယံ903ဆွဲမဲ့ကယောဂကာလအကူအညီပေးရေးအစီအစဉ်ကပြည်စုံလုံလောက်မှုမရှိကြောင်းနဲ့အဲ့ဒီဥပဒေကိုလက်မှတ်ထိုးချင်မှထိုးမှဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောပါရယ်သမ္မတထရမ့်က American ပြည်သူတဦးချင်းစီကိုတိုက်ရိုက်ပေးမဲ့ဒေါ်လာ600ကိုသူကိုဒေါ်လာ2000အင်းအောင်စုံတွဲတဲ့ကိုဒေါ်လာ4000အထိတိုးမြှင့်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အဲဒီဥပဒေမှာငွေကြေးတွေအလဟသက်သုံးဆွဲမဲ့အစီအစဉ်တွေအများပြားပါဝင်နေတယ်လို့လည်းဆိုရှယ်မီဒီယာပေါ်တင်ထားတဲ့ဗီဒီယိုကတစ်ဆင့်သူကပြောပါတယ်။အဲဒီဥပဒေကြောင့်အမေရိကန်အထက်အောက်လွှတ်တော်နေရာစလုံးကထောက်ခံမဲ့အပြတ်အသတ်နဲ့အတည်ပြုထားတာဖြစ်ပြီးအမေရိကန်ပြည်သူတဦးစီကိုဒေါ်လာ600စီတိုက်ရိုက်ငွေထောက်ပတ်မဲ့အစီအစဉ်လည်းပါဝင်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့သမ္မတထရမ့်ရဲ့တောင်းဆိုချက်ကိုအောက်လွှတ်တော်မှတင်ပြပြီးဒီပတ်တဲမဲခွဲဆုံးဖြတ်နိုင်ဖို့တခြားဒီမိုကရက်အမတ်တွေနဲ့အတူပြင်ဆင်နေတယ်လို့အင်္ဂါနေ့မှာပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လုံသား83,000ဝန်းကျင်ပြီးခဲ့တဲ့သတင်းပတ်တဲအလုပ်လက်မဲ့ခန်းစားခွင့်ရှောက်ထားကြတယ်လို့အမေရိကန်လုံသားဝန်ကြီးဌာနကပို့ထုတ်နေကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်လက်မဲ့ဖြစ်ခဲ့ရသူအမေရိကန် 22 သန်းတည်းကစက်သန်းနီးပါးလောက်အလုပ်လက်မဲ့ဖြစ်နေတဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်။နိုဝင်ဘာလတည်းအလုပ်လက်မဲ့နှုန်းက6.8%မှာရှိနေပြီးအဲ့ဒီနှုန်းနဲ့အလုပ်လက်မဲ့နှုန်းလအတော်ကြာတဲ့အထိဆက်ရှိနေနိုင်တယ်လို့လည်းစီးပွားရေးပညာရှင်တွေကခန့်မှန်းနေကြပါတယ်ခင်ဗျ။